တော်ရရှိများရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်ဆုံးသက်ရေးအတွက်တွိတ်ဆုံညှိနှိုင်းမှုအမေရိကန်ထိပ်ချမ်းတန်အမတ်ခရစ္စတိုဖာဟေးယာမြောက်ကိုရီးယားမြို့တော်မှာရောက်ရှိနေပါတယ်။မြောက်ကိုရီးယားရဲ့အဓိကနျူကလ িয়ার လက်နက်စက်ရုံကိုပိတ်ဖြစ်ဖို့အတွက်ကုလသမဂ္ဂနျူကလ িয়ার စုံစမ်းစစ်ဆေးရေးအဖွဲ့တွေမတွားရောက်ခင်ရက်ပိုင်းလိုမှာအခုလိုအမေရိကန်ထိပ်ချမ်းတန်အမတ်မြောက်ကိုရီးယားကိုတွားရောက်ခြင်းပဲဖြစ်ပါတယ်။ဆိုမျိုးကလည်းဗီဒီယိုသတင်းတောက်ခတ်အချင်းသတင်းပေးပို့ထားတာကိုကျွန်မခင်ဗျူထွေးကပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင်။နော်ကိုရီးယားနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးကုံလွန်သွားတဲ့ချိန်တွေအတွက်ပြန်ဖက်ဆဲနိုင်ဖို့အရေးကြီးတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးခရစ္စတိုဖာဟေးကဒီကနေ့တိုကျိုကနေပျုံယံကိုမထွက်ခွာခဲ့မှပြောဆိုခဲ့ပါတယ
်။ We have to catch up on some of the timelines because we really fell behind this spring and
ကျွန်တော်တို့အနေနဲ့လိုအပ်တာတွေကိုအချိန်မီအကောင်အထည်ဖော်ဆောင်ရွက်သွားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနှစ်နွေဦးပေါက်မှာအပြီးတက်ရမယ့်ကိစ္စတွေဟာမဖြစ်ခဲ့ပါဘူး။အချိန်နဲ့မီလုံနိုင်မှုကျွန်တော်တို့တက်နိုင်တာမှန်သမျှကိုကျွန်တော်တို့လုပ်သွားရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။ Mr. Hea မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်ပြီး၆နိုင်ငံဆွေးနွေးပွဲကိုတက်ရောက်ပဲအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူပဲဖြစ်ပါတယ်။ဒီ၆နိုင်ငံဆွေးနွေးပွဲမှာဂျပန်၊တရုတ်၊ရုရှားနဲ့တောင်ကိုရီးယားနိုင်ငံတို့လည်းပါဝင်မှာဖြစ်ပါတယ်။အီတလီလည်းမှာနောက်ဆုံးနျူကလ িয়ার လက်နက်ကိုအပြီးပိုင်မစွန့်လွတ်ခင်ပထမအဆင့်အနေနဲ့မြောက်ကိုရီးယားကသူ့ရဲ့အဓိကနျူကလ িয়ার အဆောက်အုံကိုပိတ်ပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလကသဘောတူညီခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ငွေတွေမကအိုဘန်မှာချိတ်ပိတ်ခံရတာနဲ့ပတ်သက်လို့ပြဿနာဖြစ်ခဲ့တာကြောင့်မြောက်ကိုရီးယားကဒီသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့လာပေါင်းများစွာနှောင့်နှေးနေခဲ့ပါတယ်။ဒီသတင်းပတ်စောပိုင်းမှာတော့ချိတ်ပိတ်ခံရတဲ့ငွေကြေးတွေပြန်လည်ထုတ်ခွင့်ရပြီဖြစ်တယ်လို့ငွေကြေးကိစ္စလည်းပြည်လည်သွားပြီဖြစ်ပါတယ်။ဒါကြောင့်မို့လို့မြောက်ကိုရီးယားကကုလသမဂ္ဂနျူကလ িয়ার စုံစမ်းစစ်ဆေးသူတွေကိုသူ့နိုင်ငံကိုလာရောက်စစ်ဆေးဖို့ဖိတ်ခေါ်ခဲ့တယ်လို့နောက်လာမယ့်သတင်းပတ်တွင်စုံစမ်းစစ်ဆေးသူတွေမြောက်ကိုရီးယားကိုတွားရောက်ဖို့စီစဉ်နေပါတယ်။အစနိုင်ငံကိုရောက်ရှိနေတဲ့ Mr. Hea တိုကျိုကနေမြောက်ကိုရီးယားမြို့တော်ကိုဒီကနေ့နေ့လယ်ပိုင်းမှာရောက်ရှိခဲ့တာဖြစ်ပါတယ်။သူက9နှစ်ကြာကာလအတွင်းမြောက်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အမြင့်ဆုံးအမေရိကန်ဆိုရရရှိတဲ့ဦးပဲဖြစ်ပါတယ်။တုံးရံမှာတညနေပြီးမြောက်ကိုရီးယားကနေ Mr. Hea ထွက်ခွာมาဖြစ်တယ်လို့တိုကျိုမှာရှိတဲ့အမေရိကန်တန်ယုံပြန်ကြားရေးအရာရှိ Jeffrey Hea ကပြောပါတယ်။ယခင်ကအမေရိကန်နိုင်ငံသားရေးဌာနမှာအဆင့်မြင့်စကားပြန်တယောက်အနေနဲ့လုပ်ခဲ့တဲ့ဆိုးမျိုးမှာရှိတဲ့ကွမ်နမ်တက်တူကပါမောက်ခတွမ်ကင်ဟာ2002ခုနှစ်ကအမေရိကန်နိုင်ငံသားရေးဝန်ကြီးမက်ဒလင်းအော်ဘရိုက်မြောက်ကိုရီးယားနိုင်ငံကိုလာရောက်ခဲ့စဉ်သိပါခဲ့ဘူးသူဖြစ်ပါတယ်။မြောက်ကိုရီးယားကိုရောက်ရှိခဲ့တဲ့အစ်မအမေရိကန်ဆွေရရရှိတွေထဲမှာနောက်ဆုံးဖြစ်တဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးဂျိမ်းစ်ကယ်လီနဲ့လည်း2002ခုနှစ်တုန်းကသူလိုက်ပါခဲ့ဘူးပါသေးတယ်။သူကမစ္စတာဟီအနေနဲ့သူ့ရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအီးနဲ့တွေ့ခွင့်ရလိမ့်မယ်လို့ထင်တဲ့အကြောင်းပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်နဲ့တွေ့ဆုံနိုင်ပေမဲ့သူ့ရဲ့လက်ထောက်မစ္စတာဟေးကိုတော့တွေ့ဆုံလိမ့်မယ်လို့မထင်တဲ့အကြောင်းပြောပါရစေ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကတော့မစ္စတာဟေးမြောက်ကိုရီးယားကိုတွားရောက်တာနဲ့ပတ်သက်လို့ချီးကျူးပြောဆိုခဲ့တယ်လို့စီးရဲမွေးတင်နေတဲ့မြောက်ကိုရီးယားကိုစံတန်ချိန်4000ကူညီထောက်ပံ့ဖို့တောင်ကိုရီးယားကကတိပေးထားတဲ့အတိုင်းမစားခင်မှာအကောင့်ထည့်ဖော်နိုင်တော့မှာဖြစ်တယ်လို့လည်းဆိုပါရစေ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ရုံကိုပိတ်တဲ့အချိန်ထိတောင်ကိုရီးယားကအခုလိုထောက်ပံ့မှုကိုရပ်ဆိုင်ထားမှာဖြစ်ပါရစေ။ဒါမဲ့လာကြရင်တော့မြောက်ကိုရီးယားနျူကလ িয়ার လက်နက်ရုံပိတ်တာရောနောက်ဆန်ကူညီပေးတာရောနှစ်ခုစလုံးကိုအပြစ်သက်လှုပ်ဆောင်ကောင်းလှုပ်ဆောင်နိုင်မိမယ်လို့တောင်ကိုရီးယားဆိုရရရှိတဲ့ဦးကပြောဆိုခဲ့ပါတယ်ရှင်။